ယူကရိန်းနိုင်ငံတွင်ကလက်နက်ကြီးဒဏ်သည့်ဇာပိုရီဇာစီယာနျူကလ িয়ার ဓာတ်ပစ်စက်ရုံကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေဝင်ရောက်ခွင့်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းနျူကလ িয়ার ဓာတ်ပစ်စက်ရုံလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီးယူကရိန်းနဲ့ရုရှားကြားအပြန်အလှန်ဆွတ်ဆွဲနေကြပါတယ်။နျူကလ িয়ার စက်ရုံအပေါ်တိုက်ခိုက်မှုဟာကိုလေပင်ကိုကြိုးကွင်းဆွတ်တဲ့လုပ်ရဖြစ်တယ်လို့ဂျပန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောပါတယ်။ကမ္ဘာစီးပွားရေးနဲ့ဘေးသင့်လွယ်သူအများစုအတွက်လူနေမှုအခြေအနေတို့အပေါ်စိုးစိုးရွားရွားရိုက်ခတ်တက်ရောက်စေနိုင်တဲ့ယူကရိန်းစစ်ပွဲကြာရှည်သွားမဲ့အရေးကိုလည်းအလွန်စိတ်မအေးဖြစ်ရတယ်လို့သူကပြောပါတယ်။ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးဆက်ဆံမှုစတင်နိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂကတူရကီနဲ့အတူဆောင်ရွက်နေပေမဲ့လည်းရှုပ်ထွေးလာတဲ့ပြည်ပခါကြောင့်စ조사မှုတွေမှာအဟန့်အတားဖြစ်တယ်လို့လည်းဂူတာရက်စ်ကပြောပါတယ်။အပြည့်ခတ်ရက်စဲရစ်အတွက်ခက်ခဲနေတဲ့ကိစ္စကတော့ယူကရိန်းဘက်ကလည်းသူ့ပိုက်နဲ့နေမြေတွေကိုတခြားနိုင်ငံကရယူတာကိုလက်မခံနိုင်ဖြစ်နေပြီးရုရှားဘက်ကလည်းသူ့တပ်ဖွဲ့တွေတင်ထားတဲ့နေမြေတွေကိုရုရှားကမကျူးကျော်ဖို့ဒါမှမဟုတ်လည်းလွတ်လပ်တဲ့နိုင်ငံသစ်တွေအဖြစ်လမ်းဖွင့်ပေးဖို့အတွက်အစင်းသစ်ဖြစ်ပုံမရသေးဘူးလို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်ရှင်။